Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေလို့နှုတ်ခွန်းဆက်သလိုက်ပါရယ်။ VOA American အသံရဲ့2018 April 28ရက်စနေနေ့မနက်ဖက်အစီအစဉ်တွေကို Washington မြို့တော် Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 4443ညနဲ့လိုင်းဒိုမီတာ51 kHz 5805တို့အပြင် VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနှာဆင်နိုင်ပါရှင်ကျမမြသစင်အောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျမကတော့စုမြတ်မပါရှင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်တောင်နှင်းမြောက်ကိုရီးယားကောင်းဆောင်တွေသဘောတူခဲ့ကြတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကောင်းမြင်ကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတဲ့နေရာတွေကအရသာတွေကိုအကာအကွယ်ပေးဖို့နဲ့ပဋိပက္ခကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးခွင့်ပြုဖို့အတွက်အမေရိကန်တန်ယုံကခြေညာချက်ထုတ်ပြန်တိုက်တွန်းပါတယ်။ဒီလိုထိတ်တန့်သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ခြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေခြေညာအပြီးနားဆင်ရမယ့်သတင်းလာတွေထဲမှာဆိုရင်တော့
So far we have been deeply disappointed by the Security Council's inaction.
Okay, ba shin. Yakhaing pi ne ache tin ne patat lo kula tamaga dawin shi thu ri a ni ne di the po jo pan bo lo a chang lu khwin yi saung chi a phwe a mu saung nyun cha ye mu Kenneth Broad ka tai twun lai da ba. A pye song go tadin ri a pi tin set twa ma phit de lo Korea jun se ma nuclear kin sin pa pyaw yi go a kaung the pho bo taung ne myaw Korea khong saung na u thabaw tu kae ja de a chang ne a cha sait win sa pwe tadin lwa ri go tin set pe bo shi ba de.အခုအရင်ဆုံးတော့စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင
်။တောင်နှင်းမြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားတောက်ချနေတဲ့ကသမိုင်းဝင်တွေ့ဆုံပွဲမှာနျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ကင်ဂျုံအန်ပေးခဲ့တဲ့ကတိတွေအတွက်အကောင်းမြင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဘက်ကကစားနေတယ်လို့သူမထင်ကြောင်းနဲ့အခုအခြေအနေမျိုးအထိဘယ်တော့မှမရောက်ခဲ့ဘူးလို့အင်ဂျူရောမှဂျာမနီဝန်ကြီးချုပ်နဲ့ပူးတွဲပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဘက်ကိုပထမဆုံးလာရောက်တဲ့မြောက်ကိုရီးယားခေါင်းဆောင်တစ်ယောက်ဖြစ်တဲ့ကင်ဂျုံအန်ဟာတောက်ချာနေတဲ့ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမိုင်းဝင်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးအကောင့်ထဲပေါ်ဖို့နဲ့ကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ရေးဆွေးနွေးဖို့ခေါင်းဆောင်နှစ်ယောက်သဘောတူညီခဲ့ကြပါတယ်။မြောက်ကိုရီးယားအစိုးရဘက်ကအလားတူကတိတွေအရင်ကပေးခဲ့ပေမဲ့လက်တွေ့မလုပ်ခဲ့တဲ့အတွက်ဒီတစ်ခါရောတကယ်စစ်မှန်တဲ့ကတိဖြစ်မလားဆိုတဲ့အမေးကိုတော့သမ္မတထရမ့်ကသူ့ဘက်ကအညာခံမှာမဟုတ်ဘူးလို့ဖြေခဲ့ပါတယ်။ကင်ဂျုံအန်နဲ့သူတွေ့ဆုံဆွေးနွေးဖို့မကြခင်မှာလုံးမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကဆိုပေမဲ့အချိန်အတိအကျကိုတော့မပြောပါဘူး။ထိတ်သည်ဆွေးနွေးတွေ့ဆုံပွဲဘယ်မှာလုပ်မယ်ဆိုတာတာဝန်ရှိသူတွေကနှစ်နေရာသုံးနေရာလောက်စဉ်းစားထားတယ်လို့လည်းပြောပါတယ်
။အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ရှိမရှိသမ္မတဒေါ်နယ်ထရမ့်အနေနဲ့ဆုံးဖြတ်ချက်မချရသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးတစ်မိုက်ပွန်ပီယိုကပြောပါတယ်။ဒါအပြင်ဆွေးနွေးညှိနှိုင်းမှုတွေဆောင်ရွက်နေဆဲဖြစ်တယ်လို့လည်းဆိုပါတယ်။နိုင်ငံတိုင်းဝင်ကြီးအဖြစ်ခန့်အပ်ခံရပြီးတဲ့နောက်ပထမဆုံးအကြိမ်ပြုလုပ်တဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောသွားတာပါမေလမှာတက်တန်းကုံဆုံတော့မဲ့သဘောတူညီချက်မှာချွေရွေးအားနည်းချက်တွေရှိပေမဲ့လည်းသမ္မတထရန့်အနေနဲ့တစုံတရာပြောကြားဖို့မရှိသေးဘူးလို့ကျန်းသက်စာကြိမ်ဆိုပြီးနောက်တရက်နေတိုးအဖွဲ့ဝင်နိုင်ငံတိုင်းဝင်ကြီးတွေနဲ့တွေ့ဆုံဖို့ဘရာဇီးလ်ကိုရောက်ရှိနေချိန်မှာမိုက်ပွန်ပီယိုကပြောဆိုခဲ့တာပါဒါအပြင်ဘရာဇီးလ်ခီးစဉ်အပြီးအရှိအလေပိုင်းဒေတာထွက်ခွာမဲ့သူ့ရဲ့ခီးစဉ်မှာလည်းအီရန်နျူကလ িয়ার သဘောတူညီချက်ကိစ္စဟာဦးစားပေးဖြစ်လိမ့်မယ်လို့သူကပြောပါတယ်။သတင်းစာရှင်းလင်းပွဲမှာသူ့ရဲ့မြောက်ကိုရီးယားခီးစဉ်နောက်အနောက်ဒီမိုကရေစီနဲ့ယူကရိန်းကိုရုရှားရဲ့တိုက်ခိုက်မှုအပေါ်တံပြန်ချေမှုန်းမှုအမေရိကန်နိုင်ငံသားဌာနဝန်ထမ်းတွေရဲ့စိတ်ဓာတ်အခြေအနေစတဲ့မေးခွန်းပေါင်းများစွာကိုလည်းမိုက်ပွန်ပီယိုကဖြေကြားခဲ့တာပါ။ဝါရှင်တန်မှာရှိတဲ့နိုင်ငံသားဌာနဝန်ထမ်းတွေရဲ့စိတ်ဓာတ်ကျဆင်းမှုအခြေအနေမေးခွန်းကိုတော့ဖြေကြားရမှာဘရာဇီးမှာရှိတဲ့နေတိုးဆိုင်ရာအမေရိကန်ကိုယ်စားလှယ်အဖွဲ့ယုံကသူ့ရဲ့နိုင်ငံသားဌာနအရာရှိတွေနဲ့တွေ့ဆုံခဲ့ပြီးဖြစ်ကြောင်းနဲ့သူတို့အနေနဲ့စိတ်သက်ကြစရာတွေကြုံခဲ့ပေမဲ့လည်းအကောင်းမြင်သဘောထားရှိနေကြသေးတယ်လို့သူကတုံ့ပြန်ပြောဆိုသွားပါတယ်ရှင်
အီရန်ကနျူကလ িয়ার လက်နက်တွေမထုတ်လုပ်နိုင်အောင်ကာကွယ်တားမြစ်ထားတဲ့သဘောတူညီမှုပြတ်ပြားသွားခဲ့ရင်တော့နျူကလ িয়ার လက်နက်ထုတ်လုပ်တာကိုခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလေးအနက်ပြောကြားခဲ့ပါတယ်ဝါရှင်တန်မြို့တော်မှာဒီဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ဆွေးနွေးအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်နိုင်စေရဘူးလို့သမ္မတထရမ့်ကဆိုခဲ့ပါတယ်။ 2015ခုနှစ်ကအီရန်နဲ့ရရှိထားတဲ့ JCPOA နိုင်ငံတကာသဘောတူညီချက်ပြတ်သွားခဲ့လို့ရှိရင်အီရန်ကနျူကလ িয়ার အစီအစဉ်တွေပြန်ဆခဲ့လို့ဒီစီရေးအရာအရေးယူမလားဆိုတဲ့အမေးကိုသမ္မတကမပြောနိုင်ဘူးလို့ဖြေဆိုပါရတယ်။ JCPOA သဘောတူညီချက်ဟာအီရန်နဲ့ပြဿနာအလုံးကိုဖြေရှင်းပေးနိုင်မဲ့သဘောတူညီချက်မျိုးတော့မဟုတ်ဘူးလို့ဂျမနီဝန်ကြီးချုပ်အန်ဂလာမာခတ်ကလည်းပြောကြားခဲ့ပါရတယ်။အီရန်ရဲ့မကောင်းတဲ့လှုပ်ဆောင်မှုတွေကိုကန့်သတ်ထားတဲ့သဘောတူညီချက်အဖြစ်လက်ခံထားတယ်လို့သူကဖော်ပြပြောဆိုပါရတယ်။ဆီးရီးယားနိုင်ငံအပေါ်ပထဝီအနေအထားအရဩဇာလွှမ်းမိုးနိုင်အောင်ကြိုးစားနေတဲ့အီရန်ရဲ့ရန်ကိုထိန်းနိုင်ဖို့အတွက်အီရန်သဘောတူညီချက်ကအဓိကအရေးကြီးတယ်လို့လည်းဂျမနီဝန်ကြီးချုပ်ကပြောပါရယ် JCPOA သဘောတူညီချက်ကနေနှုတ်ထွက်မယ်လို့သမ္မတထရမ့်ကပြောထားချိန်မှာဂျမနီအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့ဆက်ပြီးတော့အနီးကပ်ဆွေးနွေးသွားမယ်လို့လည်းဝန်ကြီးချုပ်မာခဲလ်ကပြောကြားခဲ့ပါရယ
်နေအိမ်စွန့်ခွာထွက်ပြေးသွားတဲ့တန်းနဲ့ချီတဲ့ဆီးရီးယားပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုသိမ်းယူဖို့ဆီးရီးယားအစိုးရကစတင်လှုံ့ဆော်နေပါရယ်နေအိမ်ပိုင်ဆိုင်မှုပစ္စည်းတွေအတွက်လူကိုယ်တိုင်ပြန်လာပြီးပိုင်ရှင်ဖြစ်ကြောင်းစာချုပ်စာတမ်းအထောက်အထားတွေကိုတက်ဆိုင်ရာအာဏာပိုင်တွေထံပြသမယ်ဆိုရင်တော့ဒီအခြေအနေကကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်။ပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံမှာအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုကနေလွတ်မြောက်အောင်နေအိမ်စွန့်ခွာထွက်ပြေးတဲ့လူပေါင်း6တန်းရှိခဲ့ပြီးနောက်ထပ်လူပေါင်း9တန်းကတော့စစ်ဘေးလွတ်ရာအခြားနေရာတွေစီကိုပြောင်းရွှေ့နေထိုင်သူတွေဖြစ်ပါတယ်။ဧပြီလကစတင်ထုတ်ပြန်ခဲ့တဲ့ဥပဒေအရနေအိမ်စွန့်ခွာထွက်ပြေးသွားသူတွေအနေနဲ့သူတို့ရဲ့အိမ်ယာပိုင်ဆိုင်မှုတွေကိုစည်းရင်းပေးဖို့ဒါမှမဟုတ်ရင်နိုင်ငံတော်ဘဏ္ဍာအဖြစ်သိမ်းယူဖို့မေလ10ရက်နေ့အထိအချိန်ပေးထားပါတယ်။ဒါ့အပြင်အဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့အချက်အရာကြန့်ရှိနေတဲ့မြေကွက်တွေကိုလေလံတင်ရောင်းချမှာဖြစ်ပါတယ်။သမရဘက်ရှာအယ်အာဆတ်ရဲ့အလာဝိုက်မွတ်စလင်လူနည်းစုအုပ်စုတွေကအစိုးရနဲ့ပတ်သက်နေတဲ့လုပ်ငန်းရှင်တွေအနေနဲ့ဒီအကျိုးမြတ်တွေကိုလဝတ်ကြီးအုပ်ခန်းစားရဖို့ရှိနေပါတယ်ရှင
် PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်ရှင
်။စနေနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ကချင်ပြည်နယ်ထဲမှာထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရလောက်အောင်ပြင်းထန်နေတဲ့တိုက်ပွဲတွေအတွက်အင်မတန်စိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်တန်ယုံကဧပြီလ29ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ထဲမှာဒီခါမှာရှမ်းပြည်နယ်နဲ့ကရင်ပြည်နယ်ထဲမှာလက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်ပြည်သူတွေထွက်ပြေးနေရတဲ့အပေါ်လဲအလွန်စိုးရိမ်နေလို့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေအဆုံးသတ်ဖို့လဲတပ်ဆိုင်သူတွေကိုတိုက်တွန်းထားပါတယ်။အရသားတွေကိုအကာအကွယ်ပေးဖို့နဲ့ပဋိပက္ခကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပိုင်းနိုင်ရေးခွင့်ပြုဖို့တပ်မတော်နဲ့အစိုးရကိုမြစ်တာရပ်ခံတယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကချင်ပြည်နယ်ထဲမှာဒီအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားတိုက်ပွဲတွေပို့ပြီးတော့ပြင်းထန်နေတာကြောင့်စစ်ဘေးရှောင်ဒုက္ခတွေပို့ပြီးတော့များလာတယ်လို့ဒုက္ခတွေအရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းအင်ဂျန်ရံမြို့ထဲမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကျေးရွာဆယ်ရွာလောက်ကဒုက္ခသည်တထောင်ကျော်ဟာတံဖဲရွာဘက်ကိုထွက်ပြေးတိမ်းရှောင်လာကြပါတယ်။ဆေးဘေးရှောင်ဒုက္ခသည်တွေကိုခရီးရန်ဘာသာရေးအသင်းအဖွဲ့တွေကကူညီဆောင်ရှောက်ထားသလိုလွှတ်တော်ကိုယ်စားလှယ်တွေကလည်းတွားရောက်တွဲဆောင်အားပေးခဲ့ပါတယ်။အခုရက်ပိုင်းတွေထဲမှာပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်နမ်တီမြို့ထဲမှာလည်းဆေးဘေးရှောင်သူတထောင်ကျော်လောက်ရောက်နေပါတယ်။ဒါအပြင်တနိုင်းမြို့နယ်အောင်လတ်ကျွေးရွာကဒေသခံတထောင်လောက်ဟာလည်းတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေရတယ်လို့ကုညေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်
။ကမ္ဘာပေါ်မှာအကြီးမားဆုံးလူသားချင်းဆိုင်ရာဘေးဒုက္ခကိုရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေရဲ့အခြေအနေကိုကိုယ်တိုင်တွားရောက်ကြည့်ရှုဖို့ဧပြီလ26ရက်နေ့ကစတင်ထွက်ခွာလာတဲ့လုံခြုံရေးကောင်စီဖွဲ့ဝင်တွေဟာကူဝိတ်နိုင်ငံကိုရောက်ရှိနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကတန်မတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံက VOA ကိုအီးမေးလ်နဲ့တုံ့ပြန်ရမှာမြန်မာနိုင်ငံကိုဧပြီလ30ရက်နေ့မှာရောက်ရှိမှာဖြစ်ကြောင်းရေးသားထားပါတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေတွေ့ဆုံဖို့ရှိမရှိအတိမပြုတ်နိုင်သေးပေမဲ့အစစ်မြစ်အစိုးရအရာရှိတွေနဲ့တွေ့ဆုံဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။ လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညှင်းခဲ့ပေမဲ့လည်းနောက်ပိုင်းမှာသဘောတူလက်ခံခဲ့တာဖြစ်ပါတယ်။ခီးစင်ကိုတော့မေလ2ရက်နေ့မှာအဆုံးသတ်မှာပါ။မြန်မာနိုင်ငံခီးစင်မတိုင်ခင်မှာတော့လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒီသတင်းပတ်အကုန်မှာအရင်ဆုံးသွားရောက်ဖို့ရှိပါတယ်။လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်အရေးအတွက်ခမန်းချီတသန်းကျော်ရှိသွားပြီဖြစ်ကြောင်းမနေ့တောက်ကြနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွေ့အကြုံရုံပြောခွင့်ရစတီဖင်ဒူဂျရစ်ကပြောသွားပါတယ်ရှင်
။ဘရစ်တင်က Leeds United ဘောလုံးကလပ်အသင်းမြန်မာနိုင်ငံကိုမေးလာတဲ့သွားရောက်ဖို့ရှိနေချိန်မှာဒီခီးစဉ်ကိုပြန်စင်းစားဖို့အတွက် Leeds မြို့ကိုစားပြုလွှတ်တော်ကိုယ်စားလှယ်၅ယောက်က Leeds United ကလပ်ပိုင်ရှင်စီကိုစာရေးသားတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရအောင်ဆိုးဝါးတဲ့ကျူးလွန်မှုတွေမှာတာဝန်ရှိတဲ့အစိုးရကိုထောက်ခံအားပေးရရောက်တယ်လို့ဆိုပြီးဒီခီးစဉ်ဟာလုံးဝမသွားသင့်တဲ့ခီးစဉ်ဖြစ်တယ်လို့လွှတ်တော်အမတ်တွေက Leeds United ပိုင်ရှင် Andrea Radrizzani ကိုပေးပို့တဲ့စာထဲမှာရေးထားပါတယ်မေလ9ရက်နေ့ကျရင်ရန်ကုန်နဲ့မေလ17ရက်နေ့ကျရင်မန္တလေးမြို့တွေမှာချစ်ကြည်ရေးပွဲစဉ်တွေကစားမယ်လို့ Leeds United ကသတင်းထုတ်ပြန်ထားပါတယ်ဒီပွဲစဉ်တွေကိုပြန်လည်စဉ်းစားပြီးတော့မသွားဖို့ဆုံးဖြတ်မယ်လို့မျှော်လင့်တဲ့အကြောင်း Leeds လွတ်တော်အမတ်တွေဖြစ်တဲ့ Rachel Reeves, Hilary Benn, Richard Bargan, Fabian Hamilton နဲ့ Alex Oviedo ကအိတ်ဖွင့်ပေးစာထဲမှာရေးသားထားပါတယ်
ဘိန်းထွက်ပစ္စည်းဖန်တနယ်ကိုမှောက်ကိုအဖြစ်ပမာဏအမြောက်အများနဲ့အမေရိကန်ပြည်ထောင်စုကိုတင်သွင်းလာတဲ့တရုတ်လူမျိုး၄ဦးနဲ့ပူပေါင်းကြံစီသူ၆ဦးကိုဆွဲချက်တင်လိုက်ကြောင်းအမေရိကန်တရားရေးဌာနကတောက်ကြနေကကြေညာလိုက်ပါတယ်။ဒီလိုလှုပ်ဆောင်မှုဟာဆေးလွန်ကျွန်းသုံးဆဲမှုကြောင့်အမေရိကန်လူမျိုးတောင်းနဲ့ချီတေဆုံးခဲ့ရမှုကိုထရန့်အစိုးရကနှိမ်နင်းနေမှုရဲ့တစိ့တစ်ပိုင်းလဲဖြစ်တယ်လို့ဆိုပါတယ်ရှင်။
စနေနေ့မနေ့ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာခဲ့ကြတာပါအခုပထမဆုံးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာပဲရခိုင်ပြည်နယ်ကြက်တဲနဲ့ပတ်သက်လို့ပုံမကျိုးပန်းဆောင်ရွက်ဖို့လူခွင့်ရေးစောင့်ကြည့်အဖွဲ့ကတိုက်တွန်းလိုက်ပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခီးစဉ်မတိုင်ခင်တောက်ကြနေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်တဲ့တွင်ယူခဲ့တဲ့ VOA သတင်းထောက်မေခကအပြည့်အစုံကိုပြောပြပေးမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲတကြောပြန်ဖြစ်လာတဲ့ပြည်ပခါတွေအတွင်းလမလုံးကြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတံပြန်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာမရှိတဲ့အတွက်ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့တိထက်ဖို့ကြိုးပမ်းဖို့လိုအပ်ကြောင်း HRW အမှုဆောင်ညွှန်ကြားရေးမှူး Mr. Kenneth Roth ကတိုက်တွန်းပြောဆိုလိုက်တာပါ။
And the lack of a UN Security Council resolution has left the Myanmar government convinced that it has literally gotten away with mass murder.
ဒါနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဖြည့်ရှင်းခြင်းမရှိလာလို့ဘာဖြစ်လာလဲဆိုတော့မြန်မာဆိုရအနေနဲ့လူသက်မှုနဲ့ပြစ်ဒဏ်မခံစားရတယ်လို့ဖြစ်လာပါတယ်။ပြစ်ဒဏ်မခံရဘဲဖြစ်နေရင်ပြစ်ဒဏ်ခံရသူတွေကတရားမမျှတရရောက်တယ်လို့ဒါတွေကဆက်လက်ဖြစ်နေအောင်ပါ။လုံခြုံရေးကောင်စီကဘာမှမလုပ်တာကိုအရန်ကိုစိတ်ပြတ်မိပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေအတွက်နိုင်ငံတကာခုံရုံးတင်ဖို့ပြီးရင်တချို့သူတွေကိုစီးပွားရေးပိတ်ဆို့မှုနဲ့လက်နက်တင်သွင်းခွင့်ပိတ်ဖို့ကျွန်တော်တို့လိုချင်ပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရခိုင်ပြည်နယ်ကဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူဆောင်ရွက်တာမျိုးမရှိခဲ့သလိုလုံခြုံရေးကောင်စီမှာဗီဒီယိုအာဏာသုံးစွဲခွင့်ရှိတဲ့အမြဲတမ်းအဖွဲ့ဝင်တရုတ်နိုင်ငံအနေနဲ့ပြက်ကွက်မှုတွေရှိကြောင်းလည်းသူကဝေဖန်သွားခဲ့ပါတယ်။မြန်မာအစိုးရဘက်အနေနဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်ဖိအားပေးခဲ့တာတွေလူခွင့်ရေးချိုးဖောက်ကအတ္တမကျင်တာတွေအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေရှိခဲ့တယ်လို့လည်းသူကဆိုခဲ့ပါတယ်မြန်မာအစိုးရဘက်အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့စုံစမ်းစစ်ဆေးမှုကိုခံဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်ရိုဟင်ဂျာတွေကိုနိုင်ငံသားပေးဖို့အတွက်လည်းတိုက်တွန်းသွားခဲ့တဲ့အပြင်ရခိုင်ပြည်နယ်အတွင်းမှာလွတ်လပ်စွာသွားလာခွင့်ပေးဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်ပြန်လည်လက်ခံရေးဆောင်ရွက်တာမှလည်းမလိုလားအပ်တဲ့စစ်ဆေးမှုတွေရှိနေတာကရိုဟင်ဂျာတွေအနေနဲ့ပြန်လာစေဖို့နှောင့်နှေးစေတဲ့အပြင်ဒန်းတူအခွင့်အရေးနဲ့လုံခြုံမှုမပေးနိုင်တာတွေကြောင့်ပုံမကြံ့ကြံ့မှုတွေဖြစ်လာစေတယ်လို့ကန်နက်ရော့ကဆိုလိုက်ပါတယ်HRW အဖွဲ့ရဲ့အချက်အလက်ရှာဖွေရေးအဖွဲ့ဘက်က Mr. Richard Weir ကတော့ရခိုင်ပြည်ပြည်ပခအတွင်းမှာမြမအစိုးရဘက်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာတွေရှိကိုတွားရောက်မေးမြန်းပြီးပြုစုထားပြီးဖြစ်တာကြောင့်မြမအစိုးရဘက်ကရှောင်ရှားနေတာမျိုးမလုပ်သင့်ဘူးလို့ပြောဆိုလိုက်ပါတယ်။ဘလောက်ထိပြစ်မှုကျူးလွန်ခဲ့တယ်လဲ ကျူးလွန်ခဲ့တဲ့ပြစ်မှုအရေးအတွက်ဘလောက်ရှိသလဲဆိုတာနဲ့ပတ်သက်လို့ VOA ကမေးမြန်းတဲ့အခါမှာတော့ Mr. Richard Weir က
But we haven't had access to everything and we don't know about every single violation and part of that is because of the Myanmar government's lack of desire to admit
ကျွန်တော်ကနေရာအလုံးကိုသွားရောက်ခင်မရသေးပါဘူးဖြစ်ပျက်ခဲ့သမျှအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေကိုလည်းမသိခဲ့ရပါဘူးဒါဟာမြန်မာအစိုးရဖြစ်ပျက်သမျှကိုကဘာကမသိစေချင်လို့ပါ
မြန်မာအစိုးရဘက်ကတော့အခုချိန်ထိ HRW အပါအဝင်နိုင်ငံတကာဘက်ကဆွဆွဲမှုတွေကိုညှဉ်းဆန်းထားပြီးရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်ဖိအားတွေပေးခဲ့တာမရှိသလိုဆွဆွဲနေသလိုအတမပြုတ်ကျင်တာအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တာတွေမလုပ်ခဲ့ဘူးလို့ညှဉ်းဆန်းထားပါတယ်ရခိုင်ဒေသအတွင်းစောင့်ကြည့်လေ့လာဖို့လှုပ်ဆောင်နေတဲ့ HRW အဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်းမှာရှိနေတဲ့တိုင်းရင်းသားတွေနဲ့ပတ်သက်လို့လူအခွင့်ရေးချိုးဖောက်ခံရတာတွေကိုတော့လစ်လူရှုထားတယ်လို့အစိုးရဘက်ကဝေဖန်ထားတာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းမှာရှိနေတဲ့တိုင်းရင်းသားတွေနဲ့ပတ်သက်လို့ HRW ရဲ့စောင့်ကြည့်မှုအပေါ် VOA ဘက်ကမေးမြန်းလာမှာတော့ Mr. Kenneth Roth က
Our interest is in any victim in Rakhine State. We hope that the government will open upallow the fact finding mission in allow the special rapporteur in and any victim
ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်ခံရသူအားလုံးကိုကျွန်တော်တို့အာရုံစိုက်ပါတယ်အဓိကပြောချင်တာကအချက်လက်ရှာဖွေအဖွဲ့ကိုဝင်ခွင့်ပေးလိုက်ပါပြီးရင်ထူးကိုယ်စားလှယ်အဖွဲ့ကိုလည်းဖွင့်ပေးပါချိုးဖောက်ခံရသူအားလုံးဘယ်သူကိုမဆိုပြောခွင့်ပေးပါဘယ်သူကတာဝန်ရှိတယ်ဆိုတာကတော့ကျူးလွန်သူတွေအမြောက်များရှိခဲ့တာပါရခိုင်လူလူတွေကလူတချို့လည်းပါပါတယ်နောက်ပြီးအဓိကတာဝန်ရှိသူကမြမတက်မတော်ပဲဖြစ်ပါတယ်မြန်မာတပ်မတော်ကပါလို့အခုလိုဖြစ်ရတာပါ
မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံတကာကဆွဆွဲသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားသလိုမြန်မာစစ်တပ်အရာရှိတချို့အပါအဝင်ကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူထားတာတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မေခတင်ပြပေးသွားတာဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့ကရင်ငင်းချင်းရေးအထောက်အကူပြုကွန်ရဲ့ KPSN ကနေကရင်ပြည်နယ်အတွင်းစစ်ပွဲတွေရှိနေတဲ့အတွက်ဒုက္ခသည်တွေနေရမပြောင်းနိုင်သေးတဲ့အပေါ်မှာတကြော့ပြန်အိမ်မက်ဆိုးလို့အမည်ရတဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်ပြီးချင်းမိုင်တက်ကတို့မှရှင်းလင်းပွဲလုပ်ဖို့စီစဉ်ခဲ့ရမှာမြမအာနာပိုင်တွေကဖိအားပေးခဲ့တာကြောင့်ထိုင်းဘက်ကခွင့်မပြုဘဲတားဆီးတာခံခဲ့ရတယ်ဆိုတဲ့အကြောင်းကို VOA မြမပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားတာကိုနားဆင်ရပါမယ်ရှင်
မကြသေးခင်ကပဲကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေတကြော့ပြန်ဖြစ်လာတဲ့အပေါ်မှာတော့ဖားပွန်ခရိုင်တွင်းကဒုက္ခသည်2000ကျော်ဟာနေရစွန့်ခွာထွက်ပြေးခဲ့ရပါတယ်ဒီအတွက်မြန်မာစစ်တပ်အနေနဲ့ကရင်နယ်မြေအတွင်းမှာလမ်းဖောက်တာတပ်အင်အားတိုးချဲ့တာတွေမလုပ်ဖို့အတွက်ကရင်လူမှုအခြေပြုအဖွဲ့အစည်း20လောက်ပါတဲ့ကရင်ငင်းညာရဲ့အထောက်အကူပြုကွန်ရက် KPSN ကနေအစီရင်ခံစာထုတ်ခဲ့တာပါဒီအစီရင်ခံစာကိုသတင်းစာရှင်းလင်းပွဲလုပ်ဖို့အတွက်စီစဉ်ခဲ့ချိန်မှာတားဆီးရခံခဲ့ရတယ်ဆိုပြီးပြောရေးဆိုခွင့်ရှိသူစောစိုးတူကအခုလိုပြောပါတယ
်ဘလို့ရောက်နေဆိုတော့ကျွန်တော်တို့ဒီချင်းမိုင် University ကိုခိုင်းတာပေါ့ကောနော်ခိုင်းတဲ့ကအနာပင်ကဟိုလမ်းကြောင်းကြတာပေါ့နော်ဒီလမ်းနဲ့ပတ်သက်ပြီးတော့ပြင်ပြီးတော့စဉ်းစားဖို့ပေါ့နော်ဆိုတော့ကျွန်တော်တို့ပြင်ရသလားတော့အဲညီမကြီးတွေကပေါ့နော်ညီမကြီးတွေကတမရောဘက်ကပေါ့နော်တမရှိတဲ့လူတွေကဒီဘက်ကိုဖုန်းခေါ်တယ်အဲမှာသူတို့ကနေပြီးတော့မှဒီချင်းမယူနီဗာစီတီကိုဖေရှယ်ပေးရပါဘောအဲ့လိုမျို
းဒီနောက်မှာတော့ခရီးရန်ဖျားရှိခိုးကျောင်းတစ်ခုမှာရွှေပြောင်းလုပ်ဖို့အတွက်စီစဉ်ခဲ့ရမှာလဲအဲ့ဒီမှာရဲတွေကရောက်နေခဲ့တာကြောင့်အစီအစဉ်ပြတ်ခဲ့ရတယ်လို့ပြောပါတယ်သူတို့ရဲ့ကြော့ပြန်အိမ်မက်ဆိုးလို့အမိရတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပြပါတယ
်ဒီမှာစစ်တပ်ကတက်လာပြီးတော့မှလမ်းများလမ်းကိုပြဆောက်ဖို့အတွက်သူတို့တက်ရတယ်တူချက်တယ်အမခင်းနယ်လေးကနေပြီးတော့မှဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်နဲ့ဒီတစ်ဖက်နဲ့အချိန်မှာတစ်ဖက်နဲ့ညီညီဒီဖက်ကိုတက်ဆိုပြီးတော့အဲမတော်တဲ့နေရာတွေတတ်မှတ်ရရှိတယ်အဲ့ဒါသူကအဲ့ဒါကိုကြော်ပြီးတော့မှလမ်းဖောက်ချင်တယ်ဆိုတော့အပြင်လောက်တော့ဒီမှာတက်ကွေးတွေဖြစ်တယ်တက်ကွေးတွေဖြစ်တော့လူတွေကိုဖြစ်ပြရတယ်ဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကရေးတယ်ဒါတော့လက်ရှိအချိန်မှာလူတွေဘလောက်ချီဒုက္ခရောက်နေတယ်လဲဆိုတာကိုဖော်ပြရတယ်ဟိုတက်မလို့တက်မလို့နေဘလို့လုတ်တင်တယ်ပေါ့ဆောက်နောက်ဟိုဒီစစ်တွေဆက်လက်ဖြည့်ရအောင်ပြီးတော့ CCTV တွေလည်းပြန်လည်နေထိုင်ရအောင်ဆိုပြီးတော့အဲ့ဒါတွေအဓိကချိန်ရအောင်ပေါ့
လောလောဆယ်မှာတော့တက်မတော်ဘက်ကကရင်ပြည်နယ်အတွင်းမှာလမ်းဖောက်နေခဲ့ရမှာတော့တက်မဟာနှစ်ခုကြားနေရဖြစ်ပြီးအဲ့ဒီနေရာကတော့တက်မဟာငါးကတက်တည်ထိုင်ထားတဲ့နေရာလည်းဖြစ်ပါတယ်ဒီအတွက်စီရေးရလက်ဦးနိုင်ရေးအတွက်လမ်းဖောက်လုပ်တာအပြင်စစ်အင်အားတိုးချဲ့မှုတွေလှုပ်လာတာဖြစ်တယ်ဆိုပြီးကရင်အမျိုးသားတက်မတော်ဘက်ကတော့ပြောဆိုခဲ့ပါတယ်လက်ရှိမှာတော့တက်မဟာငါးနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့တက်မဟာခုနှစ်နဲ့လည်း ကြာသပတေးနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှင်
။ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မိုက်အေးမှာပါရှင်။အခုဒီကနေ့ညမှာတင်ဆက်မဲ့ဒါရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ရရှိများရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခန်းစာတွေမှာဖော်ပြလိုက်ကြပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲတိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
စနေညပိုင်းဒိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ရပါတယ်ရှင်။ VOA American အတန်းကစနေနေ့မနေ့သတင်းလွှာတွေကိုဆက်ပြီးအတန်းလွှင့်နေပါတယ်။အခုသတင်းတင်ဆက်မဲ့သတင်းလွှာတွေထဲမှာတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးကိုအကောင့်ထည့်ဖို့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးသဘောတူညီခဲ့ကြပါတယ်။တောက်ကြနေ့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တမိုင်းဝင်တွေ့ဆုံပွဲကနေရှေ့ဆက်ဘယ်လိုထူးခြားမှုတွေဖြစ်လာမလဲဆိုတာ VOA သတင်းတောက် Brian Pat နဲ့ Leon G တို့စိုးမျိုးကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးမတ်စုမြန်မွန်ကတင်ပြပေးပါမယ်
။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုနှစ်ပေါင်း60ကျော်ပိုင်းခြားထားတဲ့စစ်မဲ့ဆုံနေဆက်မြင်းကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဖျက်ချော်ပြီးကိုရီးယားနှစ်နိုင်ငံထိပ်သီးတွေ့ဆုံပွဲကိုတောက်ချနေကစတင်ခဲ့ပါတယ်။1953ခုနှစ်တုန်းကတရုတ်နဲ့မြောက်ကိုရီးယားတပ်မှုကြီးတွေကတစ်ဖက်အမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုတ်ကဲရေးတပ်ဖွဲ့ကတစ်ဖက်ကိုရီးယားစစ်ပြင်းကြီးကြောင်းလက်မှတ်ထိုးခဲ့တဲ့သမိုင်းဝင်ပမ်မွန်ဂျွန်ဂျွာရဲ့တောင်ကိုရီးယားနိုင်ငံဘက်အချမ်းကိုကင်ဂျွန်အန်ဟာပထမဆုံးလာတဲ့မြောက်ကိုရီးယားခေါင်းဆောင်ဖြစ်ပါတယ်။နှစ်နိုင်ငံကိုပိုင်းခြားထားတဲ့ကွန်ကရစ်စီးရဲ့တောင်ဘက်အချမ်းကိုကင်ကသမိုင်းဝင်ကျော်ဖြတ်ခဲ့တယ်လို့မြောက်ကိုရီးယားဘက်အချမ်းကိုလည်းမျှော်လင့်မထားဘဲတောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုကင်ကလက်တွဲခေါ်ပြီးဖြတ်စီခဲ့ပါတယ်။ခေါင်းဆောင်နှစ်ယောက်ကြားတောက်ကြနေတရက်ထဲနှစ်ကြိမ်ဆွေးနွေးခဲ့ပြီးတဲ့နောက်နျူကလ িয়ার ကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်ပါမွန်ဂျွန်ပူးတွဲကြေညာချက်ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကအခုလိုကြေညာခဲ့ပါတယ
်။ Honorable Kim Jong-un 위원장과 나는 완전한 대화를 통해
နျူကလ িয়ার ကင်းစင်နဲ့ကိုရီးယားကျွန်းဆွယ်ဖြစ်လာဖို့လုံးဝနျူကလ িয়ার ကင်းစင်ပပျောက်အောင်အကောင်အထည်ဖော်ဆောင်ရွက်ရေးဟာကျွန်တော်တို့ရဲ့ဘုံသဘောတူညီချက်ဖြစ်တဲ့ဆိုတာကိုဥက္ကဋ္ဌကြီးကင်ဂျွန်အန်နဲ့ကျွန်တော်ဒီနေ့အတူပြုသဘောတူညီခဲ့ကြပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကလည်းအခုရရှိတဲ့ပူးတွဲကြေညာချက်အပြင်အရင်ကကိုရီးယားနှစ်နိုင်ငံကြားရရှိထားတဲ့သဘောတူညီချက်တွေကိုပါအကောင်အထည်ဖော်သွားမယ်လို့ပြောကြားခဲ့ပါတယ်။
그리고이미채택된북남선언들과모든합의들을철저히리행해나가는것
은나나가ဆက်ဆံရေးတိုးတက်စေရည်ရရှိခဲ့တဲ့သဘောတူညီချက်အားလုံးနဲ့တောင်မြောက်ကျင်ညာစစ်တမ်းပါအချက်တွေကိုအသေးချအကောင့်ထည့်ဖော်သွားနိုင်ရေးအတွက်အသွင်ကူးပြောင်းတဲ့အဆင့်စတင်မယ်လို့ကျွန်တော်တို့ဆုံးဖြတ်ခဲ့ကြပါတယ်
ငြိမ်းချမ်းရေးစာချုပ်ထဲမှာတောင်ကိုရီးယားပါဝင်လက်မှတ်ထိုးထားခြင်းမရှိတဲ့အတွက်တကယ်တမ်းနှစ်နိုင်ငံကြားစစ်ပွဲကအဆုံးသတ်သေးတာမဟုတ်ပါဘူးဒါအပြင်မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးလက်နက်ဆန့်တက်မှုတွေကြောင့်တင်းမာတဲ့ဆက်ဆံရေးဖြစ်နေခဲ့တာပါအခုတော့ကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ပြီးနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်အောင်လုပ်သွားဖို့ကိုလည်းကိုရီးယားခေါင်းဆောင်နှစ်ယောက်ကသဘောတူခဲ့ကြပါတယ်ဒါနဲ့မကနှစ်နိုင်ငံကြားကစစ်မဲ့ဆုံးဟာငြိမ်းချမ်းရေးဆုံးတင်ကေတဖြစ်ခဲ့ပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါတယ
်한반도에더이상전쟁은없을것이며새로운
ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေမရှိတော့ဘဲငြိမ်းချမ်းရေးရာစုသစ်ဆက်တင်လိုက်ပြီလို့ကျွန်တော်တို့အတူကြေညာပါတယ်ခင်ဗျာ
ခုလိုမြောက်ကိုရီးယားနဲ့တောင်ကိုရီးယားကြားနျူကလ িয়ার ဆိုင်ရာသဘောတူညီမှုတွေရရှိခဲ့တာဟာမကြာခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့တွေ့ဆုံကြမဲ့ဆွေးနွေးပွဲအတွက်အများကြီးအထောက်အကူဖြစ်စေပါတယ်။မြောက်ကိုရီးယားဘက်ကပေးတဲ့ကတိတွေအပေါ်သမ္မတထရမ့်ကကြိုဆိုခဲ့ပေမဲ့ရည်မှန်းချက်တွေအတိုင်းတကယ်လက်တွေ့ဖြစ်သလားဆိုတာအချိန်ကသာအဆုံးဖြတ်ပေးမယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်ပြီးတန်တမာရေးနည်းနဲ့ဆက်ဆံဖို့ဒီနှစ်ထဲမှာလုံးဝသဘောထားပြောင်းသွားခဲ့တာပါ။ဒါဟာတောင်ကိုရီးယားသမ္မတမွန်ရဲ့တန်တမာရေးနည်းနဲ့ကမ်းလှမ်းမှုကြောင့်ရောအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အပြင်းထန်ဆုံးဖိအားပေးဆောင်ရွက်မှုတွေကြောင့်မှာ မြောက်ကိုရီးယားဘက်ကရန်လိုတဲ့ရည်တည်ချက်ကိုဆွန့်လွှတ်လိုက်ပုံရပါတယ်။မြောက်ကိုရီးယားဘက်ကပဲနောက်ထပ်နျူကလ িয়ার ဆန်တက်မှုတွေမလုပ်တော့ဘဲပန်ဂျယ်ရီနျူကလ িয়ার ဆန်တက်စခန်းကိုလည်းပိတ်မယ်လို့ပြောကြားခဲ့ပါတယ်။ဒါပေမဲ့ဒီလှုပ်ဆောင်ချက်တွေဟာလုပ်နေတဲ့အစီအစဉ်တွေကိုရပ်လိုက်တာသာဖြစ်ပြီးသူ့နိုင်ငံရဲ့နျူကလ িয়ার စွမ်းရည်ကိုရှော့ချလိုက်တာမဟုတ်ဘူးလို့လေလာသူတချို့ကထောက်ပြကြပါတယ်။အရင်ကလည်းမြောက်ကိုရီးယားဘက်ကပေးထားတဲ့သဘောတူညီချက်တွေကိုဖျက်ခဲ့တဲ့တာတကားတွေရှိတာကြောင့်အခုထိပ်သီးစည်းဝေးပွဲကနေတကယ်ပဲနျူကလ িয়ার ကင်းစင်ပပျောက်ရေးလုပ်ငန်းတွေဖြစ်လာပါမလားလို့တန်တရားမကင်းသူတွေလည်းရှိပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာကမြောက်ကိုရီးယားပညာရှင်လည်းဖြစ်ဝါရှင်တန်မြို့ရောဂျော့ရှောင်းတက္ကသိုလ်ကပမောက်ခါလည်းဖြစ်တဲ့ဗစ်ကတာချားကအခုလိုသုံးသပ်ပါတယ်
။ Then the devil is in the details.And as we found in the past in three different sets of negotiations with North Korea
အသေးစိတ်အချက်လက်တွေကြတော့မှာပဲပြဿနာပေါ်မှာပါပြီးခဲ့တဲ့3ချိန်လုံးမြောက်ကိုရီးယားနဲ့ညှိနှိုင်းမှုတွေကနေရခဲ့တဲ့အတွေ့အကြုံအရအသေးစိတ်အချက်တွေဆွေးနွေးတော့မှာပြဿနာဖြစ်တာပါ
ကင်ဂျုံအန်းနဲ့မွန်ဂျေအင်းတို့တွဲဆောင်ဆွေးနွေးမှုဟာမြောက်ကိုရီးယားနှစ်နိုင်ငံကြား3ချိန်မြောက်ထိပ်သီးဆွေးနွေးမှုဖြစ်ပြီးပထမဆုံးအချိန်တောင်ကိုရီးယားမှာတွဲဆောင်မှုဖြစ်ပါတယ်2000ပြည့်နှစ်နဲ့2008ခုနှစ်တွေတုန်းကထိပ်သီးဆွေးနွေးမှုတွေကိုမြောက်ကိုရီးယားနိုင်ငံဘက်အချမ်းမှလုပ်ခဲ့တာပါ။တောက်ချာနေသမိုင်းဝင်တွေ့ဆုံပွဲမှာတော့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေဟာစီဝေးခန်းမတွေမှာအပြင်တခြားသူတွေမပါဘဲနှစ်ယောက်တည်းပန်းချန်ထဲမှာမိနစ်30လောက်တီးသန့်ပွန့်ပွန့်လင်းလင်းဆွေးနွေးခဲ့ကြပါသေးတယ်ရှင်
။မတ်စုမြတ်မွန်တင်ဆက်ပေးခဲ့တာပါ။အခုစံစဘာထုတ်လုပ်မှုနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိနေတဲ့အကြောင်းကိုကြည့်ကြအောင်ပါရှင်။သိပ္ပံပညာရှင်တွေဟာစံစဘာထုတ်လုပ်မှုမှာကြီးမားတဲ့တိုးတက်မှုတွေရှိနေတာကိုအစီရင်ခံခဲ့ကြတာဆယ်စုနှစ်များစွာရှိပါပြီ။ရှေ့ဆက်ပြီးဒီစံတက်မှုရလဒ်တွေကိုထိန်းထားနိုင်ရင်လူဦးရေအလျင်မြန်တိုးပွားနေတဲ့ကမ္ဘာကြီးမှာအရေးပါတဲ့အဓိကအစားအစာထောက်ပံ့ရေးတိုးမြင့်လာမှာဖြစ်တယ်လို့ VOA သတင်းတောက် Steve Baragona ကသတင်းပေးပို့ထားတာကိုတင်ပြပေးထားပါတယ်ရှင်။
သိပ္ပံပညာရှင်တွေဟာစဘာပင်ရဲ့ပန်းပွင့်တဲ့အပိုင်းမှာအကိုင်းများစွာဖျားထွက်စေတဲ့မျိုးဗီဇာမျိုးကွဲတစ်ခုကိုရှာဖွေတွေ့ရှိခဲ့ပါတယ်။တမျိုးကြမျိုးပွားနည်းကိုအသုံးပြုထားတဲ့ဆံမျိုးကွဲ၅မျိုးပါမျိုးဗီဇာကွဲကိုသိပ္ပံပညာရှင်တွေကမိတ်ဆက်လိုက်တာပါ။ဒီမျိုးစိတ်အစ်စ်ကဆံစဘာထုတ်လုပ်မှုကိုပင်မမျိုးစိတ်ထက်28ရာခိုင်နှုန်းကနေ85ရာခိုင်နှုန်းအထိပိုမိုတိုးမြင့်စေမှာဖြစ်ပါတယ်။ဒါကြီးမားတဲ့တိုးတက်မှုပါပဲလို့ Arkansas တက္ကသိုလ်ကစဘာမျိုးဆက်သူဇွီယန်ရှာကပြောပါတယ
် If we can achieve say 6%
ကျွန်တော်တို့600ရာခိုင်နှုန်းလောက်အောင်မြင်ရင်ကိုဒါဟာအလွန်ကြီးမားတဲ့အောင်မြင်မှုလို့ယူဆနိုင်ပါတယ
်ဒါကစမ်းသပ်မှုရဲ့တစိမ့်တစ်ပိုင်းပဲရှိသေးတာဖြစ်ပြီးလက်တွေ့မှာစံစဘာစိုက်ပျိုးသူတွေရဲ့လက်ကွင်းတွေမှာဒီရလက်အတိုင်းထိန်းထားနိုင်မလားဆိုတာကိုတော့စောင့်ကြည့်ရအောင်ပါပါစံစဘာအထွက်နှုန်းအများဆုံးပြင့်မိတယ်လို့ဆိုရမယ် Green Revolution မြာစင်းရောင်တော်လှန်ရေးကာလ1960ပြည့်နှစ်တွေနောက်ပိုင်းမှာစံထွက်နှုန်းကျဆင်းနေကြတာပါ2050ပြည့်နှစ်မှာတိုးပွားလာမယ်လူဦးရေ1ဘီလီယံအတွက်အစားအသောက်ထုတ်လုပ်မှုနှုန်းတိုးမြင့်ဖို့လိုအပ်နေပြီလို့ပညာရှင်တွေကဆိုပါတယ်စံသက်သမျှစဘာမျိုးကွဲတိုင်းကတော့အောင်မြင်တဲ့ရလဒ်မရသေးပါဘူးဒါဟာသတိပြုရမယ့်အချက်တစ်ခုဖြစ်တယ်လို့ American စိုက်ပျိုးရေးဝန်ကြီးဌာနစံစဘာမျိုးစိတ်ပညာရှင် Shannon Pinson ကပြောပါတယ
်အခုစံသက်တွေ့ရှိမှုကရင်ခုန်စိတ်လှုပ်ရှားစရာဆိုပေမဲ့ညာစင်းအောင်တော်လှန်ရေးကာလကိုမှီမဲ့မထင်ဘူ
းနောက်နှစ်နှစ်က၄နှစ်အတွင်းစံစဘာစိုက်ပျိုးသူတွေအတွက်အသည့်အစံအမျိုးပေါင်းများစွာကစောင့်ကြိုနေတော့မှာပါ
VOA မြန်မာပိုင်းကစနေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈နာရီကနေ၉နာရီအထိပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။လိုင်းတိုမီတာ24 kHz 12113ည၊လိုင်းတိုမီတာ40 kHz 4443ညနဲ့လိုင်းတိုမီတာ51 kHz 5805တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်း나유ရဲ့အစီအစဉ်မှာအပတ်စဉ်တင်ဆက်နေကြအမျိုးသမီးကန္တာမှာတော့
ဒီပြီးခဲ့တဲ့ April 17ရက်နေ့ကတည်းကပေါ့နော်စခဲ့တဲ့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်တနိုင်းမြို့နယ်ကနေဆိုရင်လူဦးရေ 2,000 ကျော်လောက်ပေါ့နော်အဲ့လိုပဲမိုးကောင်းမြို့နယ
်ကချင်ပြည်နယ်မှာပဋိပက္ခတင်းမာမှုတွေတိုးလာနေတဲ့အတွက်အရက်သားထောင်နဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပြီးစစ်ဘေးရှောင်တွေရဲ့အခြေအနေကဘယ်လိုရှိပါသလဲအမျိုးသမီးကန္တာမှာနားဆင်ကြရမှာပါဒါအပြင်ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါကောက်နှုတ်ချက်အပြင်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနားဆင်ရဖို့ရှိပါတယ်။အခုကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတွေကိုမူရင်းအာပေါ်မပြည့်ဦးကျော်စန်းသားကစီစဉ်တင်ဆက်ပေးပါမယ်ရှင်
။မြန်မာနိုင်ငံအနာဂတ်အလားအလာအလုံးကိုစစ်တကကြိုးကင်ဆိုတဲ့ခေါင်းစဉ်နဲ့ Asia Correspondent မှာမနစ်ဒူရင်းနဲ့ဒါထရဲစောင်းပါကိုဖတ်ရပါတယ်။NRI ရေကောက်ပွဲနိုင်ပြီးတဲ့နောက်မြန်မာနိုင်ငံအတွက်အပြုသဘောထားရှိခဲ့တဲ့မျှော်လင့်ချက်တွေဟာနှစ်နှစ်ခွဲကြာလာတဲ့အခါမှာတော့တဖြည်းဖြည်းမှီးမိန်လာနေပါတယ်။သမ္မတအပြောင်းလဲရှိပေမဲ့ဒေါအောင်ဆန်းစုကြည်ကပဲအရာကိုဆုံးဖြတ်ဆဲဖြစ်ပါတယ်။စစ်တပ်ကလည်းလွှတ်တော်မှာဗီဒီယိုအာဏာရယူထားဆဲအရေးပါတဲ့ဝန်ကြီးဌာနကိုချုပ်ကန့်ထားဆဲဖြစ်ပါတယ်။ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေကိုနှိကွတ်တယ်လို့မီဒီယာတွေကရေးသားနေကြပေမဲ့နိုင်ငံတကာမှာမြန်မာစစ်တပ်ဟာပိုလို့သာထင်ရှားလာနေပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့စစ်တပ်ရဲ့ပုံရိပ်ထက်ဒေါအောင်ဆန်းစုကြည်ရဲ့ပုံရိပ်ကိုပုံမထိခိုက်နေရဟာအံ့ဩဖို့တွေ့ရပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးနှုတ်ဆက်နေရအပြင်စစ်တပ်ကိုသူကအကာအကွယ်ပေးနေတယ်လို့ပြောနေကြပြီးနိုင်ငံတကာမီဒီယာကိုတုံ့ပြန်ဝေဖန်တဲ့အတွက်လည်းဒီလိုပြောခံရတာဖြစ်ပါတယ်။ဒါဟာစစ်တပ်ကနိုင်ငံရေးအသွင်ကူးပြောင်းမှုကိုကြိုးကင်တဲ့နေရာမှာဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးနဲ့နိုင်ငံခြားဆက်ဆံရေးအတွက်အဆုံးချနေလဲကပတ်ဝေဖန်မှုတွေဟာဒေါအောင်ဆန်းစုကြည်စီကိုပဲဥတည်နေရတာဖြစ်ပါတယ်။အမေရိကန်ရဲ့မူဝါဒမှာတော့မြန်မာနိုင်ငံဟာအိုဘားမားလက်ထက်ကလောက်ဦးစားပေးမခံရတော့ပေမဲ့စစ်တပ်ကိုလူကြိုက်များလာနေချိန်မှာဒေါအောင်ဆန်းစုကြည်ကိုသိပ်ဘေးဖယ်ထားဖို့မဖြစ်နိုင်ပါဘူး။တရုတ်ဘက်ကိုသိပ်ရင်းသွားမှာကိုလည်းသတိထားနေရပါတယ်။ဒါပေမဲ့လည်းနိုင်ငံတကာမီဒီယာတွေရဲ့ PR ပေးမှုတွေလှုံ့ဆော်ရေးသမားတွေရဲ့ PR တွေကြောင့်ရခိုင်ပြည်ပခါကို ethnic cleansing လူမျိုးစုလိုက်ဖျက်ရှားစင်းနေမှုဆိုပြီးတော့သုံးလာပါတယ်။တစ်ဖက်မှာအိန္ဒိယကလည်းမြန်မာနိုင်ငံစစ်တပ်နဲ့ပူးပြီးဆက်သွယ်လာပြီးစစ်လက်နက်ပစ္စည်းတွေထောက်ပံ့တာပူတွက်စီရေးလေ့ကျင့်တာလည်းလုပ်နေပါတယ်။တိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့အပြစ်ခတ်ရစေရေးကြိုးပမ်းနေချိန်မှာပဲတရုတ်လိုလာတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဆိုတာပေါ်ပေါက်လာပါတယ်။ဒါကြောင့်ရသအစိုးရနဲ့ညီညာရေးဆွေးနွေးနေရမှာတရုတ်ကပုံမူပါဝင်ပတ်သက်လာခဲ့ပါတယ်။ဒီအချိန်တွေမှာအဓိကအမျက်ထွက်နေတာကတော့စစ်တပ်ဖြစ်ပြီးတိုင်းဒေသအင်အားစုတွေကိုလည်းတူးမြင့်ဆစ်ဆင်လာနေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အပြောင်းလဲလှုပ်လှုံမှုနဲ့နိုင်ငံတကာ PR တွေစီနေချိန်မှာတပ်မတော်ဟာဒေသတွင်းပထဝီဝင်နိုင်ငံရေးပြိုင်ဆိုင်မှုကိုအကြောင်းပြပြီးတန်ကြီးကိုပုံမတင်းတင်းကြပ်ချွတ်ကင်လာနေတဲ့စသဖြင့်ရေးသားထားပါခင်ဗျာ
။ဥကျော်စံတာတင်ဆက်ပေးသွားတာပါ။အခုဆက်ပြီးအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်။မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးထားပါတယ
်။ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Bed of Roses.
ဖြစ်ပါတယ်။စာလုံးပေါင်းက BED bed ကဂဒင်မွေရ OF of နဲ့ ROSES roses ကနှင်းစီပန်းတွေဆိုတော့စကိုက်ခုံရဲ့ဓာတ်ရိုက်အသေးပဲကတော့နှင်းစီပန်းမွေရပါရှင်။ idiom အသေးပဲကလည်းရှင်းတယ်လို့ဆိုရမှာပါ။ကျမတို့မြန်မာမှာလည်းပန်းမွေရဆိုတဲ့အသုံးကိုတော့ရှင်းများကြားဖို့ကြပါလိမ့်မယ်။ပန်းမွေရဆိုတာကတော့ပန်းနေခင်းထားတဲ့မွေရလို့ဓာတ်ရိုက်ဒီပဲယူနိုင်တယ်လို့ဘဝမှာအဆဆရရအစင်ပြေချော့မွေတဲ့ဟာကိုလေရည်ညွှန်းသုံးတာတော့ရှင်များအသည့်ဖြစ်ပါတယ်။ဒါကြောင့်လေ Bed of Roses ရဲ့ idiom တော့ white ဒီပဲကလေဘဝမှာအဆဆရရအစင်ပြေတာလွယ်ကူချော့မွေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ ဘဝသားရဖြောင်ပြမှုရှိတာပေါ့ဒီနေ့တော့ဆူးညောက်ခလုတ်ကတဲ့တွေကင်းတဲ့ဘဝမျိုးပြမမမမရှိပဲအေးအေးဆေးဆေးတသားရရရှိလာတဲ့ဘဝမျိုးပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် Mary's life is a bed of roses. She was born to a wealthy family. She went to a good school.And she got married to a millionaire.
Mary ye bwa ga ro ta ya phyaung pyu hla ba de bya. Tu ga chan da de mi ta su ga ni mwe phwa la de. Chang kwang kaung ma le pinya tin ya de. Ain naw cha do le tan jwe ta thi ni cha de bya lu de bi ya ba de. U ma go naw ta khaw na sin chi cha ya aw.
Mary's life is a bed of roses. She was born to a wealthy family. She went to a good school.And she got married to a millionaire.
Baba ma, taya piangbu ejane. So yin, belu idiom adone, yin yon piomele.
A bed of roses.
Lu piolu yabare, eragaro, digrimene, timpia gere, idiom adome pipare.
Dolala dan season tinseta preparation.English စာသင်ခန်းစာ Radio နဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်း Internet ဆာမျက်နှာမှာလည်းလေ့လာနိုင်ပါတယ်။ VOA ကစနေနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုအမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားမှာပါ။ဒီလအတွင်းဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ကြားတိုက်ခိုက်မှုတွေကြောင့်ပဋိပက္ခဖြစ်ပွားရာဒေသမှာပိတ်မိနေတဲ့စစ်ဘေးရှောင်တွေနဲ့ပတ်သက်လို့လူသားချင်းစာနာမှုအခြေအနေဟာစိုးရိမ်ပွဲဖြစ်ခဲ့ရပြီးအမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်တွေရဲ့ဒုက္ခဟာရင်လေးစရာဖြစ်တဲ့အကြောင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းစူးစီးတင်ပြပေးထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
And our humanitarian colleaguesTell us they are deeply concerned by the escalation of the conflict in Kachin State in Myanmar. Thousands of civilians have been reportedly displaced by renewed fighting between the Myanmar military and the Kachin Independence Army, while many others are trapped in conflict-affected areas.
အခြားသားထောင်နဲ့ချီပြီးအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြသလိုအဲ့ဒီပြည်ပခဖြစ်ပွားရာဒေသတွေမှာပိတ်မိနေတဲ့အခြားသားတွေလည်းဘေးကင်းရာကိုထွက်ပြေးနိုင်ခြင်းမရှိကြပါဘူး။ဒါကြောင့်အဲ့ဒီပြည်ပခဖြစ်ပွားရာဒေသရှိလူတွေရဲ့လုံခြုံရေးဟာတိတ်ကိုစိုးရိမ်စရာအခြေအနေမှာရှိနေပါတယ်။
အဲ့ဒါကတော့ကချင်ပြည်နယ်မှာဧပြီလတွင်နမ်ဒီတနိုင်းနဲ့လိုင်ဇာတို့မှာမြန်မာစစ်တပ်နဲ့ကချင် KIA တပ်ဖွဲ့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာနဲ့ပတ်သက်လို့စစ်ဘေးရှောင်တွေရဲ့လူသားချင်းစာနာမှုအခြေအနေနဲ့ပတ်သက်လို့လွန်စွာဆိုရင်မကင်းဖြစ်တဲ့အကြောင်းခုလသမဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကနယူးယောက်မြို့မှာဗိုလ်ထူးနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါဒါကြောင့်ခုနောက်ဆုံးဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကချင်စစ်ဘေးရှောင်တွေရဲ့အခြေအနေကဘယ်လိုရှိပါသလဲမစ်ဘေဖြူကတော့ကချင်ငင်းချမ်းရေးကွန်ရက်အပြင်ကချင်အမျိုးသမီးငင်းချမ်းရေးကွန်ရက်မှာဦးဆောင်နေသူတူဖြစ်ပါတယ်သူကလက်ရှိကချင်ပြည်နယ်ပဋိပက္ခမှာစီဘီရှောင်းတွေနဲ့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအပြင်တက်ကြီးရွယ်ဦးတို့အရေးကစိုးရိမ်ရတယ်လို့ပြောပါတယ်
။ဒီပြီးခဲ့တဲ့ April 17ရက်နေ့ကတည်းကပေါ့နော်စခဲ့တဲ့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်တနိုင်းမြို့နယ်ကနေဆိုရင်လူဦးရေ 2,000 ကျော်လောက်ပေါ့နော်အဲ့လိုပဲမိုးကောင်းမြို့နယ်နမ်တီပတ်ဝန်းကျင်ရွာတွေကနေလည်းလူဦးရေ 1,000 ကျော်လောက်ကဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေရတယ်။အဲ့လိုပဲဒီလိုက်စားမိုက်စားရန်ကိုလဲပဲသူတို့လက်နက်ကြီးနဲ့စစ်လေရင်တွေကအဆက်မပြတ်ပေါ့ဟိုပိုက်ခိုက်တဲ့အတွက်ကြောင့်ဟိုအပြစ်မဲ့ပြည်သူအခုဆိုရင်တေဆုံးရတာ၃ဦးရှိပါပြီလို့အဲ့တော့အဲ့ထွက်ပြေးရတဲ့စစ်ပေးဆောင်ဒေထဲမှာအဓိကစိုးရိမ်ရတာကတော့60ရာခိုင်နှုန်းလောက်ကအမျိုးသမီးတွေဖြစ်တယ်နေ့စိတ်လစိတ်ကိုဝင်ဆောင်6ဦးလောက်ပါတယ်နိုးဆိုကလေးတွေလည်း10ဦးလောက်ရှိတယ်ပေါ့နော်ဒါကကျွန်မဒီတနိုင်းကနေပြေးလာတဲ့သူတွေထဲကပဲပြောတာပါအဲ့လိုပဲ30ရာခိုင်နှုန်းကျော်ကျော်လောက်ကလည်းတက်ကြီးရွယ်အိုအဖိုးကြီးအဖွားကြီးတွေအခုဆိုရင်ဒီအသက်114နှစ်ရှိတဲ့အဖွားအိုကိုကြွားသားတွေကနေပြီးတော့တောပိုးပြီးတော့မှထွက်ပြေးတဲ့ပုံနေကျွန်မတို့အခု social media တွေကနေတဆင့်လဲတွေ့နေရပါတယ်ပေါ့နော်အဲ့တော့ဒီမှာ April 18ရက်နေ့မှာမှလောလောလတ်လတ်ကလေးမွေးပြီးတော့ April 17ရက်နေ့မှာဒီမွေးကာသကလေးလေးနဲ့ပိုက်ပွဲဖြစ်လို့ပြေးရတဲ့မိခင်တယောက်ဆိုရင်တောထဲမှာ3ရက်တောင်အချိန်ကြာတယ်ပေါ့နော်တောထဲမှာပြေးနေရတာသူတို့မှာနောက်ဆုံးဆေးရုံနံပါတ်ဆေးရုံကိုရောက်လာတဲ့အခါမှာကလေးရလေချက်မှာပိုးဝင်ပြီးတော့မှအခုဆိုရင်ဟိုတက်ကင်ထားရတယ်ပေါ့အဲ့လိုပဲအမေကလည်းသွေးတောင်ပြီးတော့အခုဟိုဗာမေးမေး तू မမှတ်မိဘူးမပြောပြနိုင်ဘူးပေါ့လေအဲ့တော့ဒီလိုတိုက်ပွဲတွေဖြစ်တဲ့အခါမှာအဓိကကတော့ဟိုသွေးနုသားနုနဲ့ကလေးမိဖွားထားတဲ့သူတွေနေစီလာစီကိုဝင်ဆောင်နေတဲ့အမျိုးသမီးတွေအခုတရအသက်114နှစ်ဘွားအိုလူမျိုးပဲသက်ကြီးရွယ်အိုတွေဟာတောထဲမှာတောင်ထဲမှာဘာမှအခုညီထောက်ပံ့မရပဲနဲ့ထွက်ပြေးနေရတာအခုဆိုရင်နှစ်ပတ်လောက်ရှိပြီပေါ့
ကချင်ချင်းကြီးကြီးကွန်ရက်မှာဆောင်ရွက်နေသူမေဇဘဲဖြူဟာ2017သမရဟောင်းဦးသိန်းစိန်လက်ထက်လွန်ခဲ့တဲ့ခုနှစ်က KIA ကချင်တပ်နဲ့မြန်မာစစ်တပ်ကြားအပြစ်ရပြက်ပြဲခဲ့ပြီးနောက်တိုက်ပွဲတွေဖြစ်ပွားခဲ့မှုကြောင့်ထွက်ပြေးခဲ့ရတဲ့စစ်ဘေးရှောင်တွေကိုကူညီခဲ့သူလည်းဖြစ်ပါတယ်။သူက
တကယ်တော့လိုအပ်ချက်တွေကအခုလောလောလတ်လတ်ပြေးလာတဲ့ဒီနမ်တီမှာလာပြီးခိုးလုံနေတဲ့လူကြီးထောင်ချောအတွက်ပဲလိုအပ်ချက်တရားရှိနေရမဟုတ်ပါဘူးပေါ့နော်။အရင်သမ္မတဦးသိန်းစိန်လက်ထက်ကတည်းက2017ဇွန်ကတည်းကစခဲ့တဲ့ဒီကချင်ဒေသနဲ့ရှမ်းမြောက်မှာရှိတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းဆောင်နေရတဲ့ဒီပြေဒုက္ခတဲ့လူကြီးတသိန်း2000ကျော်ဟာအစိုးရစီကနေထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမရဘဲနဲ့ဟိုဖက်တောက်ချင်းခံရပြီးတော့မှနေနေရတာအခုဆိုရင်ခုနှစ်တောင်ပြစ်ခံနေလာပါပြီပေါ့အဲ့တော့အဲ့ဒီလူတွေတသိန်းကျော်ရဲ့အခြေခံစားဝတ်နေရေးပြဿနာကိုတောင်မှထိရောက်ရောက်မဖြေရှင်းပေးနိုင်သေးခင်မှာအခုနောက်ထပ်ဒုက္ခတဲ့အသက်တွေနော်အခုဆိုရင်ဒီတနိုင်းဘက်ကလူကြီး2000ကျော်နမ်တီဘက်မှာလူကြီး1000ကျော်အခုဒီနောက်ထပ်တက်ကအများကြီးပဲလက်နက်တွေရောဟိုစစ်အင်အားတွေရောဖတ်ဖတ်ပြီးတော့ဟိုပို့နေတယ်ဆိုတာကိုကျမတို့တွေသတင်းရပါတယ်အဒီလမ်းကြောင်းမှာရှိတဲ့ကျမတို့ရဲ့မိတ်ဆွေတွေကလည်းကျမတို့ကိုအမြဲတမ်းပဲပလန်လန်းပြီးတော့ဟိုသတင်းပို့နေပါတယ်ပေါ့နော်ဟိုဒီနေ့ဆိုရင်စစ်ကားဗနစီးချက်သွားပြီးဟိုအမြောက်ဘလောက်တောင်မှတဲသွားပြီးဘဲလေရင်ကွင်းမှာဖြစ်စစ်လေရင်တွေဗနစီးအောင်ရပ်ထားတယ်အစရှိတဲ့ဖြင့်ဒါတွေကိုကြည့်မယ်ဆိုရင်ဒီတိုက်ပွဲတွေကရော့သွားဖို့အတွက်မရှိပါဘူးဒီချက်ပို့ပြီးတော့ပြင်းထန်တဲ့တိုက်ပွဲတွေဖြစ်လာနိုင်တဲ့အရေးအကြောင်းကိုဒါကျွန်မတို့ကမြင်နေရပါတယ်အဲ့တော့ကချင်လူမျိုးဆိုတာပြည်တော်စုထဲမှာကျွန်မတို့ဟာဟိုတရားဝင်လွတ်လပ်ရေးရတဲ့အချိန်ကတည်းကပါဝင်ခဲ့တဲ့တိုင်းရင်းသားလူမျိုးတွေဖြစ်ပါတယ်အဲ့တော့ကိုပြည်ထောင်စုလို့ခေါ်တဲ့ဒီနယ်နိမိတ်တစ်ခုထဲမှာပဲအတူတူနေကြတဲ့တိုင်းရင်းသားလူမျိုးတစ်မျိုးအပေါ်မှာအခုလို့တစ်ဖက်ဆောင်နေပေါ့နော်တိုက်ခိုက်မှုတွေအပြစ်မဲ့ပြည်သူတွေသိဆုံးရတာတွေဖက်ပြေးသိမ်းဆောင်ရတာတွေကိုကျမတို့ကိုယ်တိုင်ယုံကြည်လို့မဲပေးရွေးချယ်ထားတဲ့အစိုးရဟာလေနှုတ်ပိတ်နေရဲဆိုရင်ဒါဟာတကယ်ကိုဟို one year ကြာလဲကောင်းပါတယ်ဒါဟာ emergency ပါအရေးပေါ်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်လူကြီးဟိုတဦးနှစ်ဦးတရားနှစ်ရအကြောင်းကျွန်တော်တို့ပြောနေရမဟုတ်ပါဘူးလူကြီးသိမ်းနဲ့ချီတဲ့လူဦးရေတွေဟာအခြေခံစာဝတ်နေရေးအတွက်ဘာမှအကူအညီမရဘဲနဲ့ဒုက္ခတဲ့စခန်းတွေမှာနေနေရတာခုနှစ်နှစ်နေပါရှိပါပြီအစ်စ်ထပ်ပြေးလာရတဲ့လူဦးရေတွေလည်း3000ကျော်ရှိပါတယ်သူတို့ရဲ့အခြေခံစာဝတ်နေရေးဒါမကသူတို့ရဲ့လုံခြုံရေးနဲ့လူနဲ့တူအောင်အသက်ရှင်ရည်တည်ခွင့်ဟာခုချိန်မှာအရေးတကြီးလိုအပ်ချက်ဖြစ်နေပါတယ်လို့ကျမတို့ပြောချင်ပါတယ
်။ဒါကြောင့်မကြယံဒုက္ခသည်စခန်းမှာခုနှစ်ကြာစစ်ဘေးရှောင်တွေရဲ့ဆန္ဒကဘယ်လိုရှိကြပါသလဲ။အမျိုးသမီးစစ်ဘေးရှောင်တူဖြစ်တဲ့အာခါကိုမေးချီခဲ့ပါတယ်
။ကျမတို့ပြောချင်တာကဒီလိုပါဆရာမရဲ့။ကျမတို့ရဲ့ဒီတိုင်းပြည်ကိုပေါ့နော်။တိုင်းပြည်ငင်းချဲရဲ့အမြန်ဆုံးရဒီမှာနှစ်ဦးနှစ်ဖက်ပေါ့ကွာ။တို့ရအနေနဲ့ကလည်းကျမတို့ကချင်းအမျိုးသားတွေအပေါ်မှာပေါ့နော်လူသားချင်းစာနာအပြင်မှာနားလေဒီမှာတူနဲ့တူအဲ့လိုမျိုးငင်းချမ်းရဲ့အမြန်ဆုံးရပြီးမှာကျမတို့ဒီတို့လူထုတွေကလည်းကိုယ့်ရဲ့ကုမြေကိုအမြန်ဆုံးပြန်ပြီးမှာလောက်ကန်စားတော့ခွင့်ကိုအမြန်ဆုံးရချင်တယ်ပေါ့ဒီမှာကျမတို့ကမိမိရဲ့ရက်ရွာကိုထားခဲ့ပြီးထွက်လာခဲ့တယ်ဆိုရင်အင်ဒီယန်နဲ့ဆူလရှင်လည်းတော့ကျမတို့ကအိမ်လည်းရှိတော့ခံနေနေအလုံးရလဲတော့အစိုးရတွေကတိတ်သွားတယ်ယူသွားတယ်ဆိုတော့ကျမတို့ကပြန်ဒ
ရန်ရမယ်ဆိုလဲကျန်လန်းရှိတယ်လို့ကျမတို့ရဲ့စိတ်တွေးခံစားမှုတွေကအဲ့လိုဖြစ်နေတယ်။ဒါကြောင့်မြန်မာနိုင်ငံမှာအခါတို့လူစစ်ပေးဆောင်တွေရဲ့ဆန္ဒဟာဘယ်တော့ပြေးမှာလဲ။နိုင်ငံကတိုင်းရင်းသားစီးလုံးညီရဲ့ရေးပါမှုကိုမိနေကြပြီလားလို့မေးစရာဖြစ်လာတဲ့အတွက်ကြောင့်အာဇာနည်တွေဖြစ်ကြတဲ့တခင်မြဒီတို့ဥပချိုးဥပဝင်းဥရဇမိုင်းပွန်စောဘာကြီးဆက်ဆံထုံးနဲ့မန်ပါခိုင်တို့န 9ရက်နေ့ကလောက်ချံမခံရမီရပ်ပိုင်းအလို့ဇူလိုင်လ13ရက်နေ့ကပြောကြားခဲ့တဲ့မိကုံးမှာတိုင်းရင်သားစီလုံးညီညွတ်ရေးဟာရေးကြီးတဲ့အကြောင်းပြောကြားချက်ကိုအမှတ်တရရှိကြစေဖို့ပြန်လည်တင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကဏ္ဍကိုညီကုံးချုပ်အပ်ပါတယ်ရှင်
။တိုင်းရင်သားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကဏ္ဍပတ်လို့ဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော့လည်းပဲဘယ်ပါတီချက်ချက်ဘယ်ဆိုးရလှုပ်လှုပ်ဖာတဲ့တိုင်းပြည်ဖြစ်နေပါတယ်ကျွန်တော်ပြောချင်အဲ့ဒီတော့ကဒီနှစ်ခုကိုခမည်းတော်ကမပြစ်ပါစီနဲ့ဘသူကဘာလှုပ်လှုပ်မပြစ်ပါစီနဲ့ဟုတ်လားအဲ့ဒါအမှတ်တအရေးကြီးပါဟဲ့
You can bend but never break me
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ပေးမှာပါရှင
်။တာကေတထိမ်မင်အမိုက်ပုံမီကနေဘလူးအန်ဒီယရီပေးနိုင်တယ်။မီးလောင်နေတဲ့နေရာကိုဒေတာဂန်တွေသွားတယ်မတဲ့။မီးသက်သမားတွေအတွက်တာဝန်ရှိသူတွေကဘာလုပ်ပေးတယ်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။ဆူရီဖိတ်ကြားခြင်းနဲ့2019မှာစွန့်ပစ်ပစ္စည်းစီမံခန့်ခွဲမှုလုပ်ဖို့အတွက်လိုအပ်ချက်တွေကိုလာရောက်ဆန်းစစ်တဲ့ Netherlands ပညာရှင်အဖွဲ့ကအဆိုအနဲ့သက်ဆိုင်ရာမြို့နယ်စီပင်သာရေးအာဏာပိုင်တွေကြားအဆက်ပြတ်နေတာကိုထောက်ပြခဲ့ပြီးဝန်ထမ်းစွန့်ဆောင်ရေးမြင့်တင်ပေးဖို့နဲ့စွန့်ပစ်ပစ္စည်းအများဆုံးထွက်တဲ့ရန်ကုန်မြို့ကိုပထမဆုံးအာရုံစိုက်ဖို့အတွက်အကြံပေးခဲ့ပါတယ်။စွန့်ပစ်ပစ္စည်းကဏ္ဍအတွက်တည်ထောင်ဥပဒေမရှိသေးပဲစနစ်တကျစီမံခန့်ခွဲမှုမလုပ်နိုင်သေးတဲ့မြန်မာနိုင်ငံမှာစွန့်ပစ်ပစ္စည်းတွေမီးလောင်ပြီးထွက်လာတဲ့မိခိုးတွေကြောင့်လေးရုညဉ့်ဉန်းတဲ့အန်ဒီယန်နဲ့လက်တွေ့ကျုံနေရတာကတော့ရန်ကုန်မြို့ကြီးပါ။ဒီနေ့ကိုအမိုက်တန်းချင်းတထောင်ကျော်စွန့်ပစ်နေတဲ့ဧက300ကျော်ကျဲဝင်းနဲ့ရန်ကုန်ကအကြီးဆုံးဖြစ်တဲ့ထိမင်းအမိုက်ပုံဟာသူ့တဘာဝအတိုင်းအတွင်းလိုက်ပြီး2018 April 27ရက်နေ့မှာမီးစလောင်ခဲ့ပြီးအခုထိမငြိမ်းနိုင်သေးပါဘူး။အမိုက်ပုံမီးလောင်တဲ့အတွက်ဘလို့အနည်းရှိတဲ့ပစ္စည်းတွေထွက်နေတယ်ဆိုတာကိုသိရအောင်ဒီမိုက်ပုံမှာဘာပစ္စည်းတွေပုံထားတယ်ဆိုတာကိုသိဖို့လိုအပ်တယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်
။ဆိုတော့ခန့်မှန်းရတာပေါ့နော်မြူနစ်စပယ်အမိုက်တွေတင်ထားတဲ့အမိုက်ပုံဆိုရင်တော့ထုံးစံချိလေးရှိတာတွေကဖန်ကွဲမှန်ကွဲတက်ထူတွေပါမယ်အီလက်ထရောနစ်တန်ဖို့တဲ့တက်ထူပလတ်စတစ်တွေနောက်အထည်အလိုက်တွေတက်သားပါမယ်စားကျင်းစားကြံတွေဒီအရွက်တို့တစ်ပင်တို့မြေကြီးတဲ့ပိုင်းပါမယ်ကြောက်တုံးတို့ကွန်ကရစ်တို့ရာဘာတို့တရေတို့အကုန်ပိုင်းပါမယ်ပေါ့နော
်ဒီအမိုက်တွေပုံထားတဲ့ဖို့မြေတွေဟာမီးမလောင်မဲ့ဒီတန်းရှိနေခြင်းမှာတော့အစိမ့်တဲ့ဒဏ်ငွေတွေထွက်လေရှိတာဖြစ်ပြီးမီးလောင်တဲ့အခါမှာတော့အခြေအနေပိုဆိုးစီပါတယ်
။သူတို့ကဒီတိုင်းပုံထိုင်းကိုတန်းဝေထွက်တယ်။မြေဖို့မြေကထွက်တဲ့တန်းဝေပေါ်ပေါ်သွားလို့ဆိုတော့သူကပါလာတဲ့ organic ပစ္စည်းတွေကဓာတ်ပြောင်းပြီးတော့ methane ဓာတ်ထွက်တယ်။ carbon dioxide လည်းထွက်တယ်။ methane က45နဲ့60ရာခိုင်နှုန်း carbon dioxide က40နဲ့60လောက်ထွက်တယ်။ပြီးတော့ ammonia တို့ oxygen တို့ hydrogen တို့ sulfide တွေလည်းနည်းနည်းထွက်တယ်။ carbon monoxide လည်းနည်းနည်းထွက်တယ်။အခုပြောနေတာကဒုတိယရပါအဲ့တော့ထွက်တဲ့ခါကျတော့ဒီဟာကလေတူတဲ့ရောက်သွားတယ်။အလကားနေတာမီးမရှိရင်တော့သူကတောင်းွေရထွက်တယ်။တောင်းွေထွက်တဲ့အိတ်ထက်မှန်တော့ hydrocarbon ဆိုတာလည်းပါတယ်။အဲ့ဒါတွေကညာလာလို့ရှိလူတွေဒုက္ခရောက်တယ်။အဲ့တော့အခုကမီးလောင်တဲ့ခါကျတော့ carbon monoxide carbon dioxide တွေပြောင်းသွားတာပြန်အများကြီးဖြစ်တယ်။နောက်တစ်ချက်အဆိုးဆုံးကအမှုန်အမွှားလေးတွေအရန်ထွက်တယ်။အဲ့အမှုန်အမွှားလေးတွေလေတူထဲမှာညာလာရင်လူတန်းကျက်မကြီးထိခိုက်တယ်။အဲ့ဒါအပြင်နောက်တစ်ချက်က poly aromatic hydrocarbon ဆိုတဲ့ PAH ဆိုတာရှိတယ်။တက်သားပဲဖြစ်ဖြစ်အမိုက်တွေပဲဖြစ်ဖြစ်မီးရှို့လို့ရှင်ထွက်လာတယ်။သူကပေါ်တကယ်လို့ခန္ဓာကိုယ်ရဲ့ရောက်သွားလို့ရှိရင်အတွင်းနည်းနည်းပြောင်းပြီးတော့မှ cancer တွေပဲဖြစ်တတ်တယ်။တကယ်လို့အဲ့အမိုက်ထဲမှာ plastic ပါညာပါမယ်ဆိုရင်လည်း plastic က chlorine ပါတဲ့ plastic ပေါ့ PVC လို့ plastic မျိုးဆိုရင်အဲ့ဒီက chlorine ငယ်ဒီဝါဆန်လောင်ချမ်းဖို့မရတာရဲ့အိမ်မှာနဘရော့ဟိုတန်တိုတန်စလေးတွေပါရေးလဲရှိတာအဲ့ဒါတွေကဓာတ်ကိုပစ္စည်းဖြစ်ပြီးတော့သူကလည်းဒိုင်အောက်ဆင်တို့ကျူရန်တို့ထွက်တယ်
လေတုအရေးတွေးကလုံးဝကိုရော့ကြသွားပြီအရန်ဆိုးရနေအမှုံအမွားကိုယ်တိုင်ကခန္ဓာကိုယ်ရဲ့ရောက်သွားလို့ရှိရင်အဆုတ်ယောဂါနှလုံးယောဂါရှိတဲ့လူတွေမှာအပတံမအန္တရာယ်ရှိတယ်ခုနောက်ပြီးတော့ဒီကာဗွန်မွန်နောက်ဆိုက်တို့ကာဗွန်ဒိုင်အောက်ဆိုက်တို့ဆိုရလဲများသွားရင်တတိပဲလစ်သွားနိုင်တယ်အဲဒါကြောင့်မလို့အန္တရာယ်ရှိနေပါတယ်
ဒီအမိုက်ဆွန့်ပစ်တဲ့နေရာကိုအခုဆိုရင်မိတ္တသမားတွေနောက်မိတ္တသမားတွေကိုကူညီတဲ့လူတွေတွေ့ရတယ်ဆိုတော့ဒီအမိုက်ပုံမီးလောင်တာကိုမီးငိမ့်အောင်ဒီလိုကူညီတာနဲ့ပတ်သက်ပြီးတော့တခြားနိုင်ငံတွေမှာဘယ်လိုလုပ်ကြလဲဒီမှာဘာတွေလုပ်တယ်လဲနည်းနည်းပြောပြပေးပါဦး
ဟုတ်ကဲ့ဒါလည်းကျမကိုယ်တိုင်တွေ့ကြုံတခုခဲ့ပြုပါရယ်အိုဟိုင်းယိုရမ်ကီဆိုတဲ့ရေဖို့တောင်ကိုကျမကတဘာပောင်းဝင်ချင်းနဲ့ပတ်သက်တာဟိုချိပေးဖို့သွားတဲ့အခါမှာရေတောင်ကြီးကမီးလောင်နေပါတယ်လိုမျိုးအမိုက်တွေပုံထားရင်မိရအမြဲတမ်းလောင်တာပါပဲဒါထုံဆန်ဖြစ်လေရှိပါတယ်အဲ့ဒီအခါမှာသူတို့ကတခါတည်းအိနေရာကိုကျိုးတွေကချလိုက်ပြီးတော့ဘယ်လူလူတွေကတော့ဘယ်နေရာဘယ်နေရာပဲလာနိုင်တယ်ဘယ်နေရာဘယ်နေရာတော့မလာနိုင်ဘူးဆိုပြီးတော့မိသက်ကားတွေရောနောက်ပြီးတော့အရေးပေါ်ဌာနပေါ့နော်သူတို့မှာအရေးပေါ်ဖြစ်လာလို့ရှိရင်လှုပ်ဖို့လို့အစီအစဉ်ချထားတဲ့အဖွဲ့တွေရှိပါတယ်သူတို့ကတိပါတယ်အရေးပေါ်ဖြစ်ရင်မလုပ်ရမလဲအိတ်ဖွဲ့တွေကအကုန်ရောက်နေပါတယ်နောက်ပြီးတော့တာဝန်မရှိတဲ့လူကိုပေးမဝင်ပါဘူး။ဘာကြောင့်လဲဆိုတော့ဒီမိပေးမှာဘလို့ရှောင်ရမယ်မိမှာဘာအန္တရာယ်ရှိတယ်လဲ။နောက်ပြီးတော့အဲ့အမိုက်ပုံကထွက်လာတဲ့အခွင့်အရေးတွေကဘာတွေရှိတယ်လဲဆိုတာဘယ်သူမှမသိပါဘူး။အဲ့ဒါကြောင့်မို့သူတို့ကပေးမဝင်ပါဘူး။အခုဒီမှာဖြစ်နေတာကလူတွေကမိဘသမားများကိုဂယုဏဖြစ်တယ်။သူတို့ကလည်းအမတန်မှကိုတနာစရာကောင်းပါတယ်။သူတို့မှလည်းကြည့်ရတာနော်။လုံလောက်တဲ့ကာကွယ်တဲ့အဝိကအစမျက်နှာဖုံးနှာခေါင်းစီးရအစပေါ့နော်လိုအပ်တဲ့ဓာတ်ငွေကမျက်နှာဖုံးအဆုံးပေါ့လေအဲ့ဒါတွေကအားနေနေတဲ့ပုံပေါ်ပါတယ်သူတို့လည်းအမတန်ပြင်းမှန်းနေတဲ့အခါလူတွေကသွားပါတယ်သွားတဲ့အခါမှာတစ်ချက်ကဘာမှမသိအကုန်ဝေးပြည့်တဲ့ရှိတာကိုသွားတဲ့အတွက်ကိုယ့်ရဲ့ကျန်းမာရေးနဲ့ထိခိုက်ပါတယ်မတော်လို့ရှိရင်အားပြန်မလဲမှာတော့အသက်ရှူမရဖြစ်ဆိုင်ပါတယ်နောက်တစ်ချက်ကလည်းမီးအန္တရာယ်ရှိပါတယ်အဲ့ဒါကြောင့်မလို့တကယ်လို့ထောက်ပံ့ကျင်တယ်ဆိုလို့ရှိရင်မိသားဌာနကပဲဖြစ်ဖြစ်တခြားအစိုးရစီနဲ့ချိတ်ဆက်ပြီးတော့အဲ့အစိုးရကလူကပဲဒီတက်ကလူရင်းနဲ့တော့ဘလို့ဝင်ထွက်ရှိမယ်ဆိုတာလုံးတင်ပါတယ်နောက်တစ်ချက်ကလည်းအစားအသောက်ဘေးကင်းဖို့လည်းလိုပါတယ်ဒီလိုအစားအသောက်တွေသူတို့တထားပေးမယ်နေရာလည်းပြင်းတဲ့အခါမှာပြဿနာရှိရဲနောက်မိသားသမားများအနေနဲ့လည်းဒီလိုဖုတ်တေချားထဲမှာမစားတင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒီ PAH ဒီဘာတွေဆိုတာကြက်ခိုးတွေဘာတွေပေါ်မှာလည်းပေါင်းပြီးလာတာပါခန္ဓာကိုယ်ရဲ့ရောက်သွားပါလေကင်ဆာဖြစ်တာပဲလည်းဖြစ်နိုင်တယ်ပေါ့နော
်ဟုတ်ကဲဆယ်ကူညီဖို့အတွက်သင်တန်းမရှိထားတဲ့လူမဆိုင်တဲ့လူမသွားဘူးပေါ့နော်
ဟုတ်ကဲ့မသွားပါဘူးဘာဖြစ်လို့လဲဆိုတော့အန္တရာယ်ရှိပါတယ
်အခုလိုအမိုက်ပုံမီးကိုနှိမ့်တက်နေတဲ့မိသက်သမားတွေအတွက်အစိုးရနဲ့သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကအပြည့်အဝတာဝန်ယူပေးဖို့လိုသလိုဒီမီးလောင်မှုကိုစစ်ဆင်ရေးအသွင်နဲ့ပြက်ပြက်သားသားစီမံခန့်ခွဲဖို့လိုတယ်လို့ပြောပါတယ
်မိသက်သမားတွေလုပ်ငန်းတာဝန်ထောင်ဆောင်တဲ့အခါမှာတာဝန်ကိုအပြည့်အဝထမ်းဆောင်နိုင်အောင်သူတို့ရဲ့အသက်အန္တရာယ်မထိခိုက်အောင်ကျန်းမာရေးမထိခိုက်အောင်သူတို့လုပ်တဲ့လုပ်ငန်းဆောင်ရွက်တဲ့ဌာနတွေကပံ့ပိုးပေးရမယ်အထူးသဖြင့်အရေးပေါ်သူတို့အတွက်လိုအပ်တဲ့အစားကအစာရေကအစာသူတို့နားနေဖို့ကအစာအကုန်လုံးကိုစီမံကိုစီမံပေးရမယ်ပင်မအောင်မလုပ်သင့်ဘူးဘာလို့ဆိုတော့ပင်မလို့ရှိရင်ဆုံးဖြတ်ချက်တွေမှားမယ်မဖြစ်သင့်တဲ့နေဖြစ်နိုင်တယ်သူကဌာနကနေပြီးတော့သက်ဆိုင်တဲ့တောင်းဝန်ရှိတဲ့လူကကမန္ဒာတဘောမျိုးနဲ့အကုန်လုံးအာဏာသိမ်းထားရမယ်ရေပေါ်အခြေအနေဒီနားဖြစ်တဲ့ကြောင့်မလို့အားလုံးကိုစစ်စင်ရေးအတွင်းတိုက်ပွဲလုပ်တယ်လို့ပဲမိသားသမားတိုက်ပွဲကဘယ်လိုဘယ်လိုလုပ်လို့မလဲနောက်ပိုင်းကဒီကတ်ဖံပူရာအစအားလုံးကိုစစ်စင်ရေးအတွင်းအဲ့လိုလုပ်ပေးရပါမယ်
။သဘောဝဝင်းကျင် engineer ဒေါ်အေးကြီးပါ။နောက်တစ်ပတ်မှာတော့အမိုက်ပုံမီအန္တရာယ်ကိုဘယ်လိုကာကွယ်သင့်လဲဆိုတာဆက်ပြောပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးရအောင
်။ Tokyo Mute Season တင်ဆက်ထားတဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကိုရေဒီယိုသာမကအင်တာနက်ပေါ်ကတဆင့်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ burmese@voanews.com အင်တာနက်ဆာမျက်နှာနဲ့ VOA Burmese News Facebook ဆာမျက်နှာပေါ်မှာလည်းနားဆင်နိုင်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တော်ရရှင်များခင်ဗျာ။စစ်မဲ့ဖြစ်ပွားနေတဲ့အဖွဲ့တွေကိုတီးကြားစီခွဲထားဖို့ဆိုတဲ့ငြိမ်းချမ်းမှုထိန်းသိမ်းရေးလှုပ်ဆောင်သူတွေရဲ့အဓိကတာဝန်ထက်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးအဖွဲ့ရဲ့ဒီကနေ့လှုပ်နေရတဲ့လုပ်ငန်းစဉ်တွေဟာပိုးပြီးတော့ရှုပ်ထွေးလာပါတယ်။ဒီကနေ့လှုပ်ဆောင်နေရတဲ့ငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းဟာငြိမ်းချမ်းမှုနဲ့လုံခြုံမှုရှိရေးသာမကပဲနိုင်ငံရေးဖြစ်စဉ်ကိုပံ့ပိုးပေးရတာအရက်သားတွေကိုအကာအကွယ်ပေးရတာလက်နက်ဖြုတ်သိမ်းရေးကိုအကူအညီပေးရတာအရင်ကတိုက်ခိုက်နေကြတဲ့အဖွဲ့တွေ ထမှန်ပြီးတော့နေရအပြောင်းရွှေ့မလုပ်အောင်ပြန်လည်ပြီးတော့ပေါင်းစည်းမှုရအောင်လုပ်ပေးရတာရွေးကောက်ပွဲစည်းရုံးမှုတွေကိုအားပေးရတာလူခွင့်ရင်မြင့်တင်ရင်းနဲ့အကာအကွယ်ပေးမှုကိုလှုပ်ဆောင်ရတာဥပဒေစိုးမိုးမှုပြန်ရအောင်ကူညီဆောင်ရွက်ပေးရတာစတဲ့တာဝန်တွေဖြစ်ပါတယ်ပြီးတော့လည်းအန်ရည်ကြီးမားလာတဲ့အလုပ်လည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်မှုတွေကြောင့်ငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်56ဦးသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်ဒါကြောင့်ငြိမ်းချမ်းရေးထိန်းသိမ်းသူတွေအတွက်ကြိုတင်ပြင်ဆင်မှုပြုလုပ်တဲ့နေရာမှာတကယ်လက်ရှိကွာကြီးမှာငြိမ်းချမ်းမှုထိန်းသိမ်းရေးသမားတွေကြုံတွေ့ရမဲ့စိန်ခေါ်မှုတွေအတွက်ပြင်ဆင်ထားကြရပါတယ်ဖေဖော်ဝါရီလနောက်ပိုင်းနဲ့မတ်လဆိုင်ပိုင်းမှာနိုင်ငံပေါင်း30ကျော်ကညီညွတ်မှုထင်းသေးရေးတပ်ဖွဲ့ဝင်1000ကျော်ဟာ shanty.4 မှာပါဝင်ခဲ့ကြပါတယ်။ shanty. ဆိုတဲ့အဓိပ္ပာယ်ကတော့ညီညွတ်ရေးတန်တမာဖြစ်ပြီးနိုင်ငံများစွာပါဝင်တဲ့ကုလသမဂ္ဂညီညွတ်ရေးတပ်ရဲ့လက်ကျင်ရေးအစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်မှာပါဝင်သူတွေအနေနဲ့ညီညွတ်မှုထင်းသေးရေးစစ်ဆင်ရေးတွေအတွက်တာဝန်ယူရတဲ့နေရာမှာရင်ဆိုင်ရမယ့်အခက်အခဲတွေနဲ့ယင်းနီးကျွမ်းဝင်အောင်ပြုလုပ်ပေးဖို့အတွက်ရည်ရွယ်ပြီးတော့စီစဉ်တာဖြစ်ပါတယ်။အဲ့ဒီလက်ကျင်မှုကို Bangladesh Institute of Peace Support Operation Training မှာပြုလုပ်ခဲ့ပြီး American ပြည်တော်စုနိုင်ငံသားရေးဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ကစီမံခန့်ခွဲတဲ့ညဉ့်ညံ့ရေးထိန်းသိမ်းမှုစွမ်းရည်မြင့်တင်ရေးအစီအစဉ်ဖြစ်တဲ့ကမ္ဘာညဉ့်ညံ့ရေးလှုပ်ရှားမှုအဖွဲ့ကကူညီပံ့ပိုးခဲ့တာဖြစ်ပါတယ်။ shanty.4 တင်နှံမှာတက်ရောက်ခဲ့သူတွေအနေနဲ့တကယ်လက်တွေ့ညဉ့်ညံ့မှုထိန်းသိမ်းရေးလုပ်ငန်းတွေမှာအတွေ့အကြုံရင့်ကျက်တဲ့နိုင်ငံတကာတင်နှံပို့ချသူတွေထံကနေလီလာစီဘူးခွင့်ရရှိခဲ့ကြပါတယ်။လီကျင့်မှုနဲ့တင်နန်းကာလအတွင်းမှာအသည့်အမြင်တွေကျွမ်းကျင်မှုနီးစနစ်ပိုင်းဆိုင်ရာတွေကိုတက်ဆိုင်ရာနေပယ်အသီးသီးကနိုင်ငံတကာအတွေ့အကြုံရှိတဲ့တင်နန်းပို့ချသူတွေနဲ့ဖလှယ်ခွင့်ရရှိခဲ့ကြပါတယ်။အခုလိုနိုင်ငံတကာညဉ့်ညံ့ရေးတပ်ဖွဲ့တွေအနေနဲ့ကုလသမဂ္ဂရဲ့တကယ်လက်တွေ့ညဉ့်ညံ့ရေးထိန်းသိမ်းမှုလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နိုင်အောင်လီကျင့်မှုအတွက်အထောက်အကူပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမိတ်ဆွေတွေကို American စစ်တပ်ရဲ့ Pacific ဒေသတပ်ဖွဲ့နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကြေညာဂုဏ်ပြုပါကြောင်းအမေရိကန်လီတက်ဗိုလ်ချုပ်ဂျိမ်းစ်အိုအီဖက်ကပြောပါတယ်။ shanty.4 လေ့ကျင့်မှုဟာကမ္ဘာအနှံ့မှာရှိတဲ့နိုင်ငံတွေကလက်တွဲပေါ်တွေနဲ့ဆက်ဆံရေးဆက်လက်ခိုင်မြဲအားကောင်းစေဖို့တခုတည်းသောလမ်းကြောင်းဖြစ်ပါတယ်လို့လည်းသူကပြောသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
တော်တာရှင်တို့နားဆင်ကြကြရတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်စနေနေ့မနေ့ပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဧပြီလ28ရက်စနေနေ့မနေ့ပိုင်းနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးပါမယ်ရှင်
ထောင်နှင်းမြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားတောက်ချနေတဲ့ကတမိုင်းဝင်တွေ့ဆုံပွဲမှာနျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ကင်ဂျုံအန်ပေးခဲ့တဲ့ကတိတွေအတွက်အကောင်းမြင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဘက်ကကစားနေတယ်လို့သူမထင်ကြောင်းနဲ့အခုအခြေအနေမျိုးအထိဘယ်တော့မှမရောက်ခဲ့ဘူးလို့အင်ယူရောမှဂျာမနီဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးအကောင့်ထဲပေါ်ဖို့နဲ့ကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ရေးဆွေးနွေးဖို့အတွက်တောင်နှင်းမြောက်ခေါင်းဆောင်နှစ်ယောက်တမိုင်းဝင်တွေ့ဆုံပွဲမှာသဘောတူခဲ့ကြပါတယ်။တခါအီရန်အရင်းနဲ့ပတ်သက်လို့တော့အီရန်ကနျူကလ িয়ার လက်နက်တွေမထုတ်နိုင်အောင်လို့ကာကွယ်တားမြစ်ထားတဲ့သဘောတူညီမှုပြတ်ပြားသွားခဲ့ရင်နောက်နျူကလ িয়ার လက်နက်ထုတ်လုပ်တာကိုခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်သမ္မတကအလေးနဲ့ပြောပါတယ်။ JCPOA သဘောတူညီချက်ဟာအီရန်ရဲ့ပြဿနာအလုံးကိုဖြေရှင်းပေးမဲ့သဘောတူညီချက်မျိုးတော့မဟုတ်ပေမဲ့အီရန်ရဲ့မကောင်းရဲ့လှုပ်ဆောင်မှုတွေကိုကန့်သက်ထားတဲ့သဘောတူညီချက်အဖြစ်နဲ့လက်ခံထားတယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကပြောပါတယ်ကချင်ပြည်နယ်ထဲမှာထောင်ထဲချီတဲ့ပြည်သူတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရလောက်အောင်ပြင်းထန်နေတဲ့တိုက်ပွဲတွေအတွက်အင်မတန်ဆိုးရိမ်မကိန်းဖြစ်တယ်လို့အမေရိကန်တန်ယုံကဧပြီ29ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်ထဲမှာလက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်ပြည်သူတွေထွက်ပြေးနေရတဲ့အပေါ်လည်းအလွန်ဆိုးရိမ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အရသားတွေကိုအကာအကွယ်ပေးဖို့နဲ့ပဋိပက္ခကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရေးခွင့်ပြုဖို့တက်မရော်နဲ့အစိုးရကိုမြစ်တာရက်ခံတယ်လို့ရန်ကုန်အမေရိကန်တပ်ရုံးထုတ်ပြန်ချက်မှာဖော်ပြပါတယ်တခါဒီကုလသမဂ္ဂလုံခြုံရေးအဖွဲ့ဝင်နိုင်ငံတွေကတမတ်ကြီး15ဦးပါတဲ့အဖွဲ့ဟာဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကိုသွားဖို့အထွက်ထွက်ခွာသွားပြီးတော့အခုလောလောဆယ်မှာတော့ကူဝေးနိုင်ငံကိုရောက်ရှိနေပါတယ်ရှင်
စနေနေ့မနေ့ဖက်နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြသွားခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ VOA American အသံမနက်ပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမအမြသစင်အောင်ပါ
This program has come to you from the Voice of America, Washington.